ဒီမြန်မာအစိုးရကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးမှာအာဆီယံနိုင်ငံတွေအနေနဲ့လေ့လာဆောင်ကြည့်မနေဘဲနဲ့ပါဝင်ထောက်ခံကြဖို့ဆိုပြီးတော့မခင်ဦးမာတို့မြန်မာရေးပူးပေါင်းဆောင်ရွက်သူများဖွဲ့ကတောင်းဆိုထားတာတွေ့ရပါတယ်ရှင့်
ဟုတ်ကဲ့အဓိကကတော့ကျမတို့အခုဒီကာလမှာပေါ့နော်အထူးသဖြင့်တော့ကျမတို့ဒီကုလသမဂ္ဂနေပြီးတော့မှမြန်မာနိုင်ငံမှာဖြစ်နေတဲ့လူ့အခွင့်အရေးဒီအာဏာရှင်တွေရဲ့လူ့အခွင့်အရေးအာဏာပိုင်တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကအဆင့်တိတ်လွန်သွားပြီးဒီလူသားရာဇဝင်ကျူးလွန်မှုနဲ့ဆရာဇဝင်ကျူးလွန်မှုအဆင့်အထိကိုရောက်နေပြီးဒါတွေကိုသူတို့အထူးသဖြင့်အာဆီယံဟာမြန်မာနိုင်ငံဟာသူ့ရဲ့အဖွဲ့ဝင်နိုင်ငံဖြစ်တယ်ပြီးတော့သူကဒေတာတွေမှာရှိတဲ့နိုင်ငံတွေဖြစ်တော့ကျမတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ကြေညာပေါင်းဒီလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စတွေဆိုတော့ဒီပြဿနာတွေအကုန်လုံးကိုအာဆီယံနိုင်ငံတွေကဟိုတခြားနေရာထက်ဆိုလို့ရှိရင်သူတို့ကမျက်မြင်ကိုယ်တွေ့တော့ပို့ဖြစ်တယ်တကယ်တမ်းအာဆီယံရဲ့အဖွဲ့ဝင်နိုင်ငံနိုင်ငံလည်းဖြစ်နေတော့သူတို့ရဲ့အဖွဲ့ဝင်နိုင်ငံရဲ့ဒီအုပ်ချုပ်သူကနေပြီးတော့မှမတရားကျူးလွန်ချိုးဖောက်နေတဲ့ကိစ္စတွေကိုအာဆီယံမျက်ကွယ်မပြုတင်ဘူးပေါ့နော်မျက်ကွယ်ပြုလို့မရဘူးသူတို့ကတာဝန်ယူဆောင်ရွက်ပေးရမယ်မြန်မာနိုင်ငံပြည်သူတွေအတွက်ကာကွယ်စောင့်ရှောက်မှုကိုသူတို့ကပါဝင်ပေးရမယ်ဆိုပြီးတော့မှအထူးသဖြင့်ကျွန်တော်တို့အခုခေါ်နေတဲ့အာကုလသမဂ္ဂနေပြီးတော့မှဖွဲ့စည်းဖို့လိုတယ်ဖွဲ့စည်းဖို့ဒီမဆုံးသက်စစ်ဆေးရေးကော်မရှင်ကိုအာဆီယံကထောက်ခံဖို့လိုပါတယ်ဆိုတော့အာဆီယံကိုဒါကြောင့်မို့ကျွန်တော်တို့ကအခုဒီကာလမှာမြန်မာနိုင်ငံပြဿနာတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်ခုနကတည်းကလူခွင့်ချိုးဖောက်မှုတွေရပ်တန့်ဖို့အမြန်ဆုံးသူတို့လုပ်ပေးဖို့လိုမယ်ဒါကြောင့်မို့အာဆုံးသက်စစ်ဆေးရေးကော်မရှင်ဖွဲ့ဖို့ရကိုသူတို့အနေနဲ့ထောက်ခံဖို့ဒီလိုမျိုးအာဆုံးဖြတ်ချက်ကိုကြောက်ဖို့အတွက်ကျွန်တော်တို့တိုက်တွန်းဖို့ဆိုတာပါ
ဒီအာဆီယံနိုင်ငံတွေရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအပေါ်မှာရောမခင်ဦးမာတို့ဘယ်လိုများသိထားပါလဲရှင
့်အခုအချိန်မှာတော့ကျွန်တော်တို့ဟိုကြောရသိတော့ဆိုလို့ရှိရင်တော့ရွေးကောက်ပွဲပြီးတဲ့ကာလမှာပေါ့နော်အထူးသဖြင့်တော့ဒီရွေးကောက်ပွဲကဘယ်လိုမှဟိုမမှန်ကန်ဘူးတရားမမျှတဘူးဆိုတော့အာဆီယံနိုင်ငံတွေအကုန်လုံးကသိတယ်လို့ကျွန်တော်တို့တွေ့ရတယ်အာဒီကတော့သူတို့အနေနဲ့ကအခုရှင်းရှင်းပြောလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကိုသူတို့ကမြန်မြန်ပြီးစေခြင်းနဲ့ဆန္ဒရှိကြတယ်လို့လည်းကျွန်တော်တို့မြင်တယ်အထူးသဖြင့်တော့သူတို့ရဲ့နိုင်ငံတွေရဲ့အကျိုးစီးပွားတွေကိုမြန်မာနိုင်ငံကမပြေရှင်းမပြေလည်နိုင်တဲ့မပြေရှင်းနိုင်တဲ့ပြဿနာတွေကသူတို့နဲ့နိုင်ငံတကာရဲ့ဆက်ဆံရေးကြမှာအနောက်ရှက်ဖြစ်တဲ့နေထားမျိုးကိုသူတို့မြင်တယ်လို့လည်းကျွန်တော်တို့ထင်တယ်။ဒါပေမဲ့အခုလိုလို့ဆိုရင်မှာကျွန်တော်တို့ဒီကြည့်တဲ့ကာလမှာတချို့အာဆီယံထဲမှာကတချို့တွေကဒီမိုကရေစီနိုင်ငံတွေဒီမိုကရေစီအားသေးတဲ့နိုင်ငံတွေဖြစ်တယ်။တချို့နိုင်ငံတွေကြတော့လည်းဟိုတပါတီအာဏာရှင်စနစ်နဲ့ချုပ်ကန့်ထားတဲ့နိုင်ငံတွေဖြစ်တော့တနိုင်ငံချင်းရဲ့သဘောထားတွေကမြန်မာပြည်ပေါ်မှာတော့မြန်မာနိုင်ငံပေါ်မှာတနိုင်ငံချင်းသဘောထားတွေတော့တူတယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဆိုတော့အခုလည်းကြောင့်မို့လို့ပြဿနာတက်နေတာကအာဆီယံကအားလုံးသဘောတူမှဆုံးဖြတ်ချက်ချလို့ရတယ်ဆိုတော့မူကိုလက်ကင်ထားတဲ့ကာလမှာအခုကတနိုင်ငံသဘောမတူရင်ဘာမှလုပ်လို့မရသလိုဖြစ်တော့မြန်မာနိုင်ငံဒီမိုကရေစီကိုထောက်ခံအားပေးတဲ့နိုင်ငံတွေနောက်ဖက်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီစစ်အုပ်စုစစ်အာဏာရှင်တွေလုပ်နေတဲ့ဥစ္စာတွေကိုမကြိုက်တဲ့နိုင်ငံတွေဒီမိုကရေစီနိုင်ငံတွေရှိနေတဲ့တချို့အာဏာရှင်နိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုဒီနောက်ခံဟိုဘယ်လိုခေါ်မလဲပံ့ပိုးမှုလိုမျိုးဖြစ်နေတာမျိုးတွေလည်းရှိတော့အာဆီယံနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဟိုဒေတာတစ်ခုလုံးကနေပြီးတော့မှတိကျတဲ့ policy ရှင်းရှင်းလင်းလင်းဆိုတဲ့ဥစ္စာမျိုးကြရတဲ့ဆိုတော့ကျွန်တော်တို့မတွေ့ရဘူး။သို့တော်လည်းကျွန်တော်တို့တွေ့နေရတာကတနိုင်ငံချင်းရဒီမိုကရေစီကိုထောက်ခံအားပေးပြီးတော့ဆန်းစုကြည်ကိုထောက်ခံပြီးတော့မှမြန်မာနိုင်ငံတကယ်ဒီမိုကရေစီစစ်မှန်တဲ့လမ်းကြောင်းပေါ်ရောက်ဖို့အတွက်ကိုကြိုးဆိုပြီးတော့မှဖြစ်စေခြင်းတဲ့နိုင်ငံတွေဥပမာအင်ဒိုနီးရှားလိုမျိုးပေါ့နော်ဒီလိုနိုင်ငံတွေထိုင်းနိုင်ငံလိုမျိုးဒါမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်
။ဒီမြန်မာအစိုးရဘက်မှစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးတွေဒီအာဆီယံနိုင်ငံတွေကပါဝင်ထောက်ခံအောင်ဆိုပြီးတော့မက်ကေဦးမာတို့လူထုခြေပြုဖွဲ့စည်းနေနေရဘလို့ခန့်ကန်တာကနေပြီးတော့ကြိုးပမ်းဆောင်ရွက်မှုတွေရှိနေပါလဲရှင
့်အဓိကတော့ကျမတို့ကဒီမှာသူဒီအာဆီယံနိုင်ငံတွေကပြည်သူတွေကျမတို့နိုင်ငံရဲ့အခြေအနေမှန်ကိုသိလာမြင်လာအောင်ပို့ပြီးတော့မှသူတို့သိလာအောင်လို့ကျမတို့တရင်ချက်လက်ပေးပြီးတော့မှအာစီယုံနှုတ်ဆော်ရေးတွေသူတို့ကိုကျမတို့နိုင်ငံဖြစ်နေတဲ့အခြေအနေတွေကိုတင်ပြလာပြီးအာလူထုစီယုံနှုတ်ရှာမှုတွေပေါ့နော်အဲ့ဒါတွေပို့လို့ခုရှိတယ်ပြီးတော့ဒီဒေတာဆိုင်ရာအာဆီယံထဲမှာရှိကြတဲ့သတင်းမီဒီယာတွေဒီသတင်းမီဒီယာတွေကလုံးဝတဲ့သတင်းမီဒီယာတွေကလည်းကျမတို့နိုင်ငံအခြေအနေပေါ်မှာတည်ပြီးတော့မှသူတို့ကပို့ပြီးတော့မှသတင်းတွေဖော်ပြလာအောင်ဒါတွေကိုကျမတို့တောင်းအားပေးပြီးတော့လုပ်ကြရရှိတယ်။နောက်ခုနကတော့ကျမပြောသလိုပဲလူထုအာဆီယံဒေတာလူထုကြားထဲမှာပညာရေးလုပ်ငန်းတွေနဲ့သတင်းချဲ့နယ်ပေးပြီးတော့မှမြန်မာပြည်အကြောင်းတည်လာအောင်ပို့ပြီးတော့မှစကားပြောပွဲတွေကျမတို့ကြားနာပွဲတွေနောက်ပါလီမန်တွေမှာကျမတို့ပါလီမန်မတ်တွေနဲ့တွားပြီးတော့တွေ့ဆုံဆွေးနွေးတာတွေနောက်အစိုးရတွေထဲမှာပါကျမတို့ဒီနိုင်ငံသားရေးဌာနတွေမှာပါတတ်နိုင်သမျှကျမတို့ဒီရှိနေတဲ့အခြေအနေတွေကိုသူတို့ဆီကြားအောင်သတင်းချဲ့နယ်အားဖြင့်ပေးပို့ပြီးတော့မှတတ်နိုင်တော့လူချင်းတွေ့ဆုံနိုင်ဖို့အနေအထားရှိပါမယ်ကျမတို့စူးစမ်းပြီးလုပ်တဲ့အားတွေရှိတယ်တချို့နေရာတွေမှာကျမတို့တွေ့လို့ရတာရှိတယ်တချို့နေရာတွေမှာကျမတို့တွေ့လို့မရတာရှိတယ်ဒါပေမဲ့ကျမတို့အဓိကကဒီသတင်းချဲ့လက်ကိုကျမတို့တည်ချပေးပြီးတော့မှအထူးသဖြင့်တော့ဒီ ထူးသဖြင့်ဒီဒီမိုကရေစီနိုင်ငံတွေအာဆီယံရဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့မှာအင်ဒိုနီးရှားလိုနိုင်ငံမျိုးတွေမှာရှိတဲ့လူ့အခွင့်အရေးဒီ institute တွေလူ့အခွင့်အရေးအဖွဲ့အစည်းတွေဒီကတော့ဒီသို့တော်အမတ်တွေသတင်းမီဒီယာတွေကနေတဆင်ကျွန်တော်တို့ကသူတို့ရဲ့အစိုးရတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့မှန်ကန်တဲ့ policy မြန်မာပြည်ဒီမိုကရေစီရေးကိုကူပြောင်းဖို့အတွက်အားပေးထောက်ခံတဲ့policy မျိုးတွေမျိုးတွေကြလာအောင်လို့သူတို့ကနေတဆင်တောင်းအားပေးမှုတွေလုပ်နေရရှိပါတယ်ရှင့်